ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တွဋ္ဌရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီအထိ16မီတာကီလိုဟတ်စ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်တင်ငန်းငါးတုံညာငါးမှနေ့စဉ်အတန်လွင့်ပေးနေပါရခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျမ်းမာရေးလေးကတဲ့အစည်းစံနာရှင်ပြေလမ်းလျှောက်တမဲ့ဒိန်သိန်းစုပ်ွယ်တို့ခန္ဓာကိုယ်ကိုနာနာကောင်းမျက်စိလေး
မျော်လင့်ခြင်းတန်တတရှိများကိုမင်္ဂလာနေ့ရည်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါတယ်တတရှိများရှင်ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာအရက်နေ့အသင်းအဖွဲ့ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်လေးစားရတဲ့တတရှိများရှင်ကမ္ဘာအနှံ့မှာအရက်ကြောင့်အမျိုးသမီးတွေမှာရင်သားကင်ဆာဖြစ်ကြပါတယ်အရက်ကြောင့်အမျိုးသမီးအမျိုးသားတွေမှာဥမကြီးအောက်ပိုင်းကင်းစားဖြစ်ပွားကြောင်းတွေ့ရှိရပါတယ်။ကင်းစားရောဂါဖြစ်ပွားမှုကနေရှောင်လွှဲနိုင်တဲ့တောက်နိုင်တဲ့စိတ်ချနိုင်တဲ့အရစ်ပမာဏကန့်သတ်မှုမရှိပါဘူး။ဒါကြောင့်ကျန်းမာရေးပိုမိုကောင်းမွန်ဖို့အရစ်ကိုတောက်သုံးဖို့နှလုံးအတွက်တင့်လျော်တဲ့ဆိုပြီးအရစ်ကိုတောက်သုံးဖို့အကြံပြုထောက်ခံတာကအလွန်အန္တရာယ်ကြီးမားပါတယ်။တော်ဒါရှင်တို့အနည်းနဲ့အရက်တောက်သုံးခြင်းဖြင့်နောက်ဆက်တွဲဖြစ်ရဲ့အမျိုးမျိုးဖြစ်ပေါ်နိုင်ကြောင်းသိကြပြီးဖြစ်ပါတယ်။ဒီဖြစ်ရဲ့တွေမှာလမ်းပေါ်ထိခိုက်သေဆုံးဒဏ်ရာရတာဒါအပြင်အိမ်အတွင်းရက်ဆက်ကြမ်းကြုတ်မှုလူတက်မှုမဒိမ့်မှုနဲ့တခြားရာဇဝတ်မှုဆိုင်ရာပြစ်မှုတွေဖြစ်ပေါ်စေပါတယ်။ကဘာပေါ်မှာကြိုတင်ကာကွယ်နိုင်တဲ့ဉာဏ်ထိုင်းမှုကိုဖြစ်ပွားစေတဲ့အဓိကအကြောင်းရင်းကအရက်တောက်ခြင်းကြောင့်ဖြစ်ပါတယ်တောက်သုံးလိုက်တဲ့အရက်ကကိုယ်ဝန်ဆောင်မိခင်ရဲ့အချင်းကိုလွဲကူးစွာဝင်ရောက်ထိုးပေါက်ပြီးမမွေးသေးတဲ့ကလေးရဲ့ဖွင့်ပြိုးဆဲအုံနောက်ကိုဖျက်ဆီးစေပါတယ်ဒီအကျိုးဆက်တွေကြောင့်အမျိုးသမီးတွေကိုယ်ဝန်ဆောင်ချိန်မှာအရက်ကိုလုံးဝမတောက်သုံးသင့်ပါဘူးတွတ်တရှင်များရှင်လွန်ခဲ့တဲ့အနှစ်30ကျော်ခန့်မှာလူအချို့တို့ကအရင်ဟာနှလုံးကျန်းမာမှုအတွက်နဲ့နှလုံးပတ်သွေးလွှတ်ကြောနဲ့ဆိုင်တဲ့ယောဂါတွေကိုကာကွယ်နိုင်တယ်ဆိုပြီးထောက်ခံပြောကြားခဲ့ကြပါတယ်။ဒီအကြောင်းအရာနဲ့ပတ်သက်ပြီးလူကြိုက်များတဲ့စာပေတွေနဲ့သိပ္ပံဆိုင်ရာစာပေတွေမှာအတော်များများထည့်သွင်းရေးသားဖော်ပြထုတ်ဝေခဲ့ကြပါတယ်။ဒါပေမဲ့ဒီအရာတွေကရှေ့နောက်မညီညွတ်ပြောဆိုမှုတွေသာဖြစ်ကြောင်းတွေ့ရှိရပါတယ်တောတရှင်များရှင်လေးချိန်ငန်းလှုပ်ဆောင်တာနဲ့အစာအတောင်နီးစနစ်တွေဖြစ်ပြီးဒီနီးလန်းအပြင်ရရှိလာတဲ့အကျိုးရလကအရက်မတောက်သူတဲ့နှလုံးကျန်းမာရေးကိုပိုမိုထိရောက်ကောင်းကျိုးကိုရရှိစေပါတယ်အထူးသဖြင့်နှလုံးရောဂါဖြစ်ပွားစေမှုကိုတားဆီးနိုင်တဲ့နီးလန်းတွေဖြစ်တဲ့နေ့စဉ်လေးချိန်ငန်းပြုလုပ်တာကျန်းမာရေးနဲ့ညီညွတ်တဲ့အစာအတောက်တွေကိုစားသုံးခြင်းဖြင့်ကာကွယ်နိုင်ပါတယ်။ဒေါက်တာရှင်တို့လည်းမိမိရဲ့ဘဝအနာဂတ်တာယာလှပဖို့အရက်ကိုတို့ထီမီးစမ်းကြည့်ခြင်းမရှိဘဲလူကိုဖြက်အရက်ဝါးကိုဖြက်ဓမြက်ဆိုးတကဲ့သို့ကောင်းကျိုးမပေးတဲ့အရက်ကိုဝေးဝေးရှောင်ကြပါစို့။ဒေါက်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
တော်တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါရောရတမဆရာ ဦးတင်မောင်ဆန်းမှဟောကြားဝင်ငါပေးမှာဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အားယူကြပါစို့
။ခြေတော်မိတ်ဆွေများယနေ့ဆက်လက်ပြီးတော့မိတ်ဆွေတို့နဲ့အတူပြန်လည်တွေ့ဆုံရတဲ့အတွက်ကြောင့်ထူးပဲဝမ်းမြောက်လာပါတယ်။ယနေ့ခရစ်စမတ်ရာသီဖြစ်တဲ့အတွက်ကြောင့်ခရစ်တော်ရဲ့မွေးဖွားခြင်းနဲ့ပတ်သက်ပြီးတော့ခရစ်တော်အကြောင်းတွေကိုပဲဆက်လက်ပြီးတော့ပြောပြသွားခြင်းပါတယ်။ယနေ့ခရစ်တော်အကြောင်းကိုပြောပြမယ့်ရာဇဝင်ကတော့သခင်ယေရှုယောဟန်ထံမှနှစ်ချင်းမင်္ဂလာပေးခြင်းဆိုတဲ့တဲ့င်းစကားကိုဆက်လက်ပြီးတော့ဝင်ငှသွားမှာဖြစ်ပါတယ်။ရှမသက်ခရစ်ဝင်ခန်းကြီး3ငွေ406 73ငွေ79မှာတို့ရှိရင်တွေ့နိုင်ပါတယ်။ဒါကြောင့်ယောဟန်တို့ရှိရင်ကလတ်အုပ်မွေးအဝတ်ကျန်းကိုဝတ်ပြီးတော့တရေခါပန်းကိုစီးထားတယ်။သူဟာကျိုင်းကောင်ကိုစားပြီးတော့ပြားရည်ကိုတောက်တယ်။တိုင်းပြည်တစ်ပြည်လုံးကလူတွေရာတို့ရှိရင်ယောဟန်ထံလာကြတယ်။ယေရုရှလင်မြို့သားတွေယူဒတပြည်လုံးနဲ့ယော်ဒန်မြစ်ဝမ်းဒေသတလျှောက်တွေမှာဆိုရှင်သူတံကိုလာကြတယ်။ယောဟန်ရဲ့ရှေ့မှာတို့ရှင်သူတို့ရဲ့ပြစ်တွေကိုဖျားသခင်ထံဝန်ခံကြတယ်။အဲဒီချိန်မှာသခင်ယေရှုဟာတို့ရှင်နော်ဂါလိလဲပြည်ကနေလာခဲ့တယ်။ယော်ဒန်မြစ်ထဲမှာတို့ရှင်နှစ်ချင်းမင်္ဂလာခံယူဖို့ရန်အတွက်ယောဟန်ကိုပြောတယ်။ဒါပေမဲ့ယောဟန်ကတော့ကိုတော်သားလျင်ကျွန်ုပ်ကိုနှစ်ချင်းပေးရမှာလို့ပြောလိုက်တယ်။ဒါပေမဲ့သခင်ယေရှုကတော့ဖျားသခင်လှုပ်စေလိုတဲ့လုပ်ငန်းကိုလိုက်နောက်ဆောင်ရွက်ကြရမှာဖြစ်လို့ငါကိုအခုပဲနှစ်ချင်းပေးပါလို့ပြောလိုက်ပါတယ်။ယောဟန်ကလည်းယေရှုကိုနှစ်ချင်းမင်္ဂလာပေးလိုက်တယ်။နှစ်ချင်းမင်္ဂလာကိုခံယူပြီးတဲ့အခါမှာဆိုရှင်မြစ်ထဲကနေတက်လာတဲ့အခါမှာမိုးကောင်းကင်ဟာဆိုရှင်ရုတ်တရက်ဖွင့်ဟသွားပြီးတော့ဖျားသခင်ရဲ့ဝိညာဉ်ဟာဆိုရှင်တော့ဂျိုးငဲ့ကဲ့သို့เนาะသခင်ယေရှုပေါ်ကိုဆင်းသက်လာပါတယ်။အဲဒီနောက်မှာတို့ရှိရင်ဖရားသင်ဟာတို့ရှိရင်ကောင်းကင်ကနေပြီးတော့အီသူကငါဤချစ်သားဖြစ်၏သူကိုငါနှစ်သက်၏လို့မိန့်တော်မူပါတယ်ချစ်တော်မိတ်ဆွေဒါကြောင့်သခင်ယေရှုဟာတို့ရှိရင်နှစ်ချင်းမင်္ဂလာခံယူပေးတာနဲ့ဖရားသခင်ဟာတို့ရှိရင်ဒီလူကတို့ရှိရင်ဖရားသခင်ဟာသူ့ရဲ့သားတော်ဖြစ်ကြောင်းကိုကောင်းကင်ကိုဖွင့်ပြီးတော့ကြေညာလိုက်ပါတယ်နော်အီသူကငါဤချစ်သားဖြစ်သည်သူကငါနှစ်သက်ဤဆိုပြီးတော့ဖျားသခင်အတန်ပြုတ်တဲ့အတန်နဲ့တခါတည်းဝိညာဉ်တော်နဲ့တခါတည်းလှုပ်ဆော်ပြီးတော့အတန်ပြုတ်လိုက်ပါတယ်။ဒါကြောင့်သခင်ယေရှုဟာတို့ရှိရင်နှစ်ချင်းမင်္ဂလာခံယူပြီးသွားတဲ့ခါမှာဖျားရဲ့သားဖြစ်သွားပြီ။ဖျားရဲ့သားဖြစ်တဲ့အတွက်ကြောင့်သခင်ယေရှုဟာတို့ရှိရင်ရှင်မာကုခရမ်းကြီးလေးငယ်တစ်ကနေမှ7ကိုကြည့်လိုက်မယ်ဆိုရင်တော့သခင်ယေရှုစုံစမ်းသွေးဆောင်မှုတွေခံရတယ်။သခင်ယေရှုမှာတို့ချင်းအလွန်ထူးဆန်းတဲ့တကူရှိတယ်။သူရဲ့လုပ်ငန်းကိုမစခင်မှာပဲစာတန်ကသခင်ယေရှုကိုဖျားသခင်ရဲ့စကားကိုနားမထောင်စေပဲသူ့စကားကိုနားထောင်ဖို့ရန်အတွက်စူးစမ်းလှုပ်ဆောင်တယ်။အဖြစ်ပြက်ကတော့ဒီလိုဖြစ်ပါတယ်။ချစ်တော်မိတ်ဆွေ။ထာဝရဘုရားရဲ့ဝိညာဉ်တော်ဟာတို့ရှိရင်သခင်ယေရှုကိုတိတ်ဆိတ်ငြိမ်သက်တဲ့တဲကန္တရာကိုခေါ်ဆောင်သွားခဲ့တယ်။သခင်ယေရှုဟာတို့ရှိရင်ရက်40လုံးလုံးနေရောညပါအစာမစားဘဲနဲ့နေခဲ့တယ်။သူဟာအလွန်ပဲစားလောင်နေတယ်အဲ့ဒီနောက်မှာဆိုရှင်စာတန်ကသူ့ကိုသွေးဆောင်ဖျားရောင်းတယ်။စာတန်ကဘာပြောလဲဆိုတော့သင်ဟာဖျားသခင်ရဲ့သားတော်ဖြစ်တယ်။ဒီကြောက်တုံးတွေကိုမုန်းဖြစ်အောင်ဘာဖြစ်လို့မလုပ်တလဲလို့သခင်ယေရှုကိုမေးတယ်။ဒါပေမဲ့သခင်ယေရှုကတော့တန်ရှင်းသောကျမ်းစာတော်မြတ်ကပြောတယ်။ငါတို့ကဆိုရှင်မုန်းနဲ့ပဲအသက်ရှင်ဖို့မဟုတ်ဘူး။ဖျားသခင်ရဲ့စကားကိုနားထောင်ပြီးတော့သက်ရှင်ရမယ်လို့ပြန်လည်ပြီးတော့ဖြေကြားလိုက်ပါတယ်။အဲ့ဒီနောက်မှာစာတန်ကတော့သခင်ယေရှုကိုယေရုရှလင်မြို့ဗိမာန်တော်ရဲ့ထိတ်ဖျားပေါ်သို့ခေါ်ဆောင်သွားပြီးတော့သင်ဟာဖျားသခင်ရဲ့သားတော်ဖြစ်တယ်အောက်ကိုခုံချပါတန်ရှင်းသောကျမ်းသာတော်မြတ်ကဖျားသခင်ဟာမိမိရဲ့ကောင်းခင်တမန်များအားသင်ကိုချီးပင့်ဖို့ရန်အတွက်အမိန့်ပေးလိုက်မယ်ဒါကြောင့်သင်ထိခိုက်နာခြင်းမှာမဟုတ်ဘူးလို့ပြောတယ်ဒီချိန်မှာသခင်ယေရှုကလည်းတမန်ကျမ်းစာတော်မှာဆိုရှင်သင်ရဲ့ဖျားသခင်ထာဝရဘုရားကိုစုံစမ်းခြင်းမပြုရလို့ရေးထားတယ်လို့ပြန်ဖြေလိုက်ပါတယ်။အဲဒီနောက်စာတန်ဟာတို့ရှိသခင်ယေရှုကိုဘယ်ကိုပြန်ခေါ်သွားလဲဆိုတော့အလွန်မြင့်မားတဲ့တောင်ပေါ်ကိုခေါ်သွားတယ်။လောကနိုင်ငံရှိသမျှအဲဒီနိုင်ငံတို့ရဲ့ကြီးကျယ်မြင့်မြတ်တာတွေကိုသခင်ယေရှုကိုပြတယ်။ပြီးတဲ့အခါမှာတို့ရှိရင်သင်ဟာငါ့ကိုဥညွတ်ရှိခိုးမယ်ဆိုရင်အဲဒီအရာအားလုံးကိုသင်ကိုငါပေးမယ်လို့ပြောတယ်။ခြေတော်မိတ်ဆွေသခင်ယေရှုကတော့အချင်းစာတန်ငါထံကထွက်သွားပါ။သင်ဤဖျားသခင်ထာဝရဖျားကိုသာဝေပြုရမယ်။ ထိုအရှင်ရဲ့အစီကိုသာခံရမယ်လို့တမန်ကျမ်းစာကပြောထားတယ်လို့ပြန်ပြေလိုက်ပါတယ်။အဲ့ဒီနောက်မှာတော့စာတန်လည်းကိုတော်ထံကနေမှထွက်သွားခဲ့တယ်။ကောင်းကင်တမန်များရောက်လာပြီးတော့ကိုတော်ကိုကြည့်ရှုမဆာကြတယ်။ချစ်တော်မိတ်ဆွေကျွန်တော်တို့လောကရန်တရားကြီးကိုကြံ့ကြံ့ခံရင်ဆိုင်နိုင်ဖို့ရန်အတွက်သခင်ခရစ်တော်ကဆိုလို့ရှိရင်နှစ်ချင်းမင်္ဂလာခံယူပေးတာနဲ့ပဲเนาะကျွန်တော်တို့အားလုံးအတွက်ရက်ပေါင်း40နေရောညပါစာဆောင်ဆုတောင်းခဲ့တယ်။အဲဒီလိုမျိုးသူ့ရဲ့ဘဝတက်တာမှာကြံ့ကြံ့ခံပြီးတော့ရင်ဆိုင်တိုက်လိုက်နိုင်ဖို့ရန်အတွက်လောကရဲ့မှောင်မိုက်ကြီးကိုဖြိုခွင်းနိုင်ဖို့ရန်အတွက်လောကမှာရှိတဲ့လူသားတွေရဲ့ဒုက္ခကိုကယ်တင်နိုင်ဖို့ရန်အတွက်သခင်ယေရှုကရပ်ပေါင်း40စာမစာပဲနဲ့စာရှောင်ပြီးတော့ဖျားနဲ့တူလက်တွဲခဲ့တယ်။အဲဒီလိုအားနဲ့ချိနေတဲ့အချိန်ခါမှာဆိုရှင်အားနဲ့ချက်ကိုအမြဲတမ်းလိုက်ပြီးတော့ရှာဖွေနေတဲ့စာတန်ကတော့ဘယ်အလွတ်ပေးမလဲ။သခင်ယေရှုကိုစာတန်ကနီလန်ပေါင်းညောင်များစွာသုံးပြီးတော့စုံစမ်းသွေးဆောင်ခဲ့တာတွေ့ရပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေကျွန်တော်တို့အတွက်ကျွန်တော်တို့အပြစ်သားတွေအားလုံးကိုချစ်တဲ့ဖျားသခင်ကဒီကမာလောကကိုလူစားတိလက်ခံယူတဲ့ခါမှာသူကပန်းမွေ့ရရွှေကော်စောပေါ်မှာရှောက်ပြီးတော့လာရောက်ပြီးတော့ကျွန်တော်တို့ကိုကယ်တင်ခဲ့တာမဟုတ်ဘဲနဲ့လောကရဲ့ဖိစီးမှုဒုက္ခတွေကနေမှဒီဒုက္ခကြားတွေကိုဖျက်ချော်ပြီးတော့ကျွန်တော်တို့အတွက်အကောင်းဆုံးလာရောက်အသက်ရှင်ပြီးတော့ကယ်တင်ခဲ့တဲ့ဘုရားဖြစ်တယ်ဆိုတာကိုယနေ့ကြားနာသူအားလုံးသိရမှာဖြစ်ပါတယ်ဤသတင်းစကားကိုသိရှိနားလည်တဲ့ခါမှာသခင်ယေရှုကိုကျွန်တော်တို့ရဲ့နှလုံးသားထဲမှာဒီနေ့ပဲဖိတ်ခေါ်ပြီးတော့ကျွန်တော်တို့ရဲ့အသက်တာကိုစက္ကန့်အံ့နိုင်ပြီးတော့ကိုတော်ရဲ့မေတ္တာကိုကျွန်တော်တို့တခါတည်းသိရှိနားလည်ပြီးတော့ဂုဏ်တော်ကိုချီးမွမ်းကြပါလို့ဆုတောင်းဆန္ဒပြုရင်းနဲ့နှိမ်ကုန်းချုပ်ပါတယ်အားလုံးကိုဖျားကောင်းကြီးချပေးပါစေခိတ္တကနာဆုတောင်းကြပါစို့ထက်ကောင်းငင်ပေါ်၌တရှိတော်မူသောဖဖျားကိုတော်ဒီကျွန်တော်တို့ရဲ့လောကရန်တရားကြီးလောကကဘာကြီးကိုလာခဲ့တဲ့ခါမှာကိုတော်ဒီစီးစိမ်အားလုံးကိုစွန့်လွတ်ပြီးတော့လောကရဲ့ဖိစီးနှိပ်စက်မှုလောကရဲ့ဒုက္ခစိစိမ်တွေကိုအပြည့်အဝခံစားပြီးတော့ကျွန်တော်တို့ကိုကယ်တင်ခဲ့တဲ့ဘုရားဖြစ်ပါတယ်။ဒါကြောင့်ကိုရောရဲ့မေတ္တာတော်ဒီကြီးမားကြောင်းကိုသားမျိုးတွေသိရှိတဲ့အခါမှာယနေ့ပဲမိမိတို့ဒီကိုရောရဲ့ကိုဖိတ်ခေါ်ပြီးတကလားကိုရောရဲ့မေတ္တာတော်ကိုလက်ချိုးရည်တွက်ပြီးတော့ကိုရောရဲ့ဂုဏ်တော်ကိုချီးမားရည်တွက်ခြင်းအဖြစ်ထောပနာပြုနိုင်သောသားမျိုးတည်တည်ဖြစ်ဖို့ရန်အတွက်မာတော်မီအကြောင်းတပိုက်တော်သားတော်သခင်ခရစ်တော်ဤနာမတော်ကိုမြည်ပြီးစတောင်းပါတယ်ဖဗျာ
「
တာဆင်းနေကြတဲ့ဒူလေးဒူမလေးတို့အားလုံးကျမ်းမာပျော်ရွှင်မှုပေါင်းနဲ့ပြည့်စုံနိုင်ကြပါစေလို့ဆုတောင်းဆန္ဒပြုလိုက်ပါတယ်ကွယ်ဒူလေးဒူမလေးတို့ရေခရစ်တော်မွေးဖွားတဲ့လရာသီမှာခရစ်မတ်ပုံပြင်လေးတွေကိုနာတော်တာဆင်ကြရအောင်နော်ဒီနေ့တော်လေးလှလှပြောပြမယ်မှတ်သားဖွယ်ရပုံပြင်လေးကတော့ခရစ်မတ်အထူးဧည့်သည်ဆိုတဲ့ပုံပြင်လေးပေါ့ကွယ်ဒူလေးဒူမလေးတို့ရေဆွစ်ဇာလန်ပြည်မှာရှိတဲ့ရွာလေးတစ်ရွာမှာ UAD နဲ့ဒေါ်မာရီဆိုတဲ့ဇနီးမောင်နှံနှစ်ယောက်ရှိတဲ့ကွယ်သူတို့ဇနီးမောင်နှံဟာစီးပွားရေးကောင်းတဲ့အတွက်ချမ်းသာကြွယ်ဝတဲ့အိမ်တော်မိသားပေါ့ကွယ်တညာတော့ဒူလေးဒူမလေးတို့ရေ UAD တို့ဇနီးမောင်နှံနှစ်ယောက်စလုံးအိမ်မက်မက်တဲ့ကွယ်အိမ်မက်ကလည်းထူးဆန်းတယ်ကွယ်နှစ်ယောက်စလုံးတူနေကြတယ်အိမ်မက်ပုံကတော့ဝှက်ဖြူစင်တဲ့ခရစ်တော်ဟာAD Christmas ညမှာတဲ့အိမ်ကိုငါလာမယ်ဆိုပြီး UAD အိမ်မက်တဲ့ဒေါ်မေရီလည်းအိမ်မက်ထဲမှာ Mary Christmas ညမှာတဲ့အိမ်ကိုငါလာမယ်ဆိုပြီးခရစ်တော်ကိုအိမ်မက်မက်တဲ့ကွယ်သူတို့ဇနီးမောင်နှံနှစ်ယောက်အရန်ဝမ်းသာတာပေါ့ကွယ် Christmas ညမှာခရစ်တော်ဟာသူတို့အိမ်ကိုလာမယ်ဆိုတော့ဝမ်းမသာပဲနေပါမလားကွယ်ခရစ်မတ်ညမှာခရစ်တော်ကိုကြိုဆိုဖို့အစဉ်သင့်စောင့်နေကြတာပေါ့ခရစ်တော်လာရင်ကြွေးဖို့ဆိုပြီးမုန့်တွေဖုတ်ထားတယ်အသီးအနှံမျိုးစုံဝယ်ထားတယ်ကွစားစရာထမင်းဟင်းအစုံလဲချက်ထားတာပေါ့ကွနောက်ပြီးနှင်းတော်ထဲမှာခရစ်တော်လာရမှာဖြစ်လို့အေးမှာဖြစ်တဲ့အတွေ့နွေးထွေးတဲ့ခြေစွတ်လက်စွတ်တွေအနွေးထည်တွေစောင်းတွေအပြည့်အစုံလှုပ်ထားပြီးဇနီးမောင်နှံနှစ်ယောက်စောင့်နေကြတဲ့ကွယ်အဲ့ဒီလိုစောင့်နေရင်ပြတင်းပေါက်ကနေလှမ်းကြည့်လိုက်တော့ဂုံဂုံဂုံဂုံနဲ့လူကြီးတယောက်လမ်းလျှောက်လာတဲ့ကွယ်သူတို့အိမ်တကားပေါက်နားလေရောက်လို့ကြည့်လိုက်တဲ့အခါမှာစားစရာမရှိလို့ခွက်တလုံးဒုတ်ကောက်တစ်ချောင်းနဲ့တံတောင်းစားကြီးအဖိုးအိုတူဦးဖြစ်နေတာကိုတွေ့လိုက်ရတဲ့ကွယ်အဲ့ဒီလိုတွေ့လိုက်တဲ့ဆိုရင်ပဲUAD တို့ဇနီးမောင်နှံလဲသူတို့စီလာတောင်းစားတဲ့ခြေတုံလက်တုံဖြစ်နေတဲ့တံတောင်းစားကြီးကိုမပေးကျွေးတဲ့အပြင်ဟာကျုပ်တို့ကခရစ်တော်လာမယ်ဆိုလို့စောင့်နေတာခင်များကိုစောင့်နေတာမဟုတ်ဘူးသွားသွားဆိုပြီးမောင်းထုတ်လိုက်တဲ့ကွယ်တံတောင်းစားအဖိုးကြီးလဲထွက်သွားရတာပေါ့ဒီလိုနဲ့ပဲဇနီးမောင်နှံနှစ်ယောက်လဲခရစ်တော်ကိုဆက်ဆောင်နေကြတာပေါ့ကွယ်ဒူလေးဒူမလေးတို့ရေဒီလိုဆက်ဆောင်နေရင်နှင်းတော်ထဲမှာလူရိတ်တစ်ခုတွေ့လို့စောင့်ကြည့်နေကြတာပေါ့သူတို့အိမ်ရှိနားလဲရောက်ရောသေးသေးချာချာကြည့်လိုက်တော့စုပ်စုပ်ပြက်ပြက်နဲ့အဖိုးကြီးတယောက်အဝတ်အစားမလုံမလဲဖြစ်နေတာကိုတွေ့ရပြန်တဲ့ကွယ်အဖိုးကြီးဟာအင်မတန်ချားတဲ့အတွေ့တုံလို့နေတဲ့ကွယ်ဒါပေမဲ့UAD တို့ဇနီးမောင်နှံလဲစိတ်ပြက်သွားတာပေါ့ကွယ်ပြီးတော့ကျုပ်တို့ဇနီးမောင်နှံကခင်များကိုစောင့်နေတာမဟုတ်ဘူးခရစ်တော်ကကျုပ်တို့ဇီကိုလာမယ်ဆိုတာအိမ်မက်မက်ပြီးမြင်ရတယ်ဒီနေ့ညတကယ်လာမယ်ဒါကြောင့်သူ့ကိုစောင့်နေတာအခုတော့မလာသေးဘူးကျုပ်တို့ဆက်ဆောင်ရအောင်မယ်ကျုပ်တို့ကိုအနောက်အရှေ့မပေးပါနဲ့သွားသွားဆိုပြီးမောင်းထုတ်လိုက်ပြန်တဲ့ကွယ်ဒူလေးဒူမလေးတို့ရေUAD တို့ဇနီးမောင်နှံဟာဆက်ဆောင်နေပြန်တဲ့ဒီလိုနဲ့စောင့်နေလိုက်တာတကောင်းရန်တောင်ကြောလာပြီပေါ့ကွယ်သူတို့စောင့်နေတဲ့ခရစ်တော်လည်းတခါမှမလာသေးဘူးပေါ့ဒီလိုနဲ့ခရစ်တော်ကိုဆက်ဆောင်နေပြန်တဲ့အဲ့ဒီလိုဆက်ဆောင်ရင်းစောင့်ရင်းနဲ့ဇနီးမောင်နှံနှစ်ယောက်စကားပြောနေတဲ့အချိန်မှာမုတ်ဆိုးမကြီးနဲ့သူ့ရဲ့သားငယ်လေးတယောက်ချမ်းတုံပြီးအစာမစားရတာတပတ်ရှိပြီ။ဆာလို့ထမင်းကြံဟင်းကြံလေးတွေရှိရင်ပေးကျွေးဖို့တောင်းစားတာပေါ့ကွယ်။ UAD တို့ဇနီးမောင်နှံလဲကျုပ်တို့ကခရစ်တော်ကိုစောင့်နေတာဘယ်လိုလူအဆုတ်အနှုတ်တွေလာကြတာလဲမသိပါဘူး။သွားကြဆိုပြီးအစာအစာမကျွေးပဲမောင်းထုတ်လိုက်ပြန်တဲ့ကွယ်။မုတ်ဆိုးမကြီးနဲ့သားငယ်လေးလဲထွက်သွားကြတာပေါ့။ဒူလေးဒူမလေးတို့ရေဒီလိုနဲ့UAD ဒေါ်မေရီတို့ဇနီးမောင်နှံနှစ်ယောက်ခရစ်တော်ကိုစောင့်လိုက်တာမနဲ့ပိုင်းအာယုံတက်ချိန်ရောက်လို့လာတဲ့ကွယ်ဒီလိုနဲ့ပဲဇနီးမောင်နှံနှစ်ယောက်တညာလုံးစောင့်တာ
အိတ်ရေးပြက်လို့မေကနေအိတ်ပျော်သွားကြတဲ့အခါမှာအေဒီမေရီတင်တို့အိမ်ကိုငါလာတာတင်တို့ဟာငါ့ကိုကြိုးဆိုခြင်းမရှိဧကံခြင်းမရှိတဲ့အပြင်မောင်းထုတ်ကြပါလားအငယ်ဆုံးသောသူကိုကြွေးမွေးခြင်းသည်၎င်းအဝတ်အချီးစီးရှိတဲ့သူကိုပေးကမ်းခြင်းသည်၎င်းမောက်ဆိုးမနဲ့မိဘမဲ့ကိုကြွေးမွေးခြင်းသည်၎င်းငါအားတင်တို့ကြွေးမွေးပြုစုခြင်းဖြစ်တယ်လို့ကြားလိုက်တာနဲ့တပြိုင်နက်နှစ်ယောက်စလုံးလန့်နိုးသွားကြတဲ့ဒီလိုနဲ့ဥအေဒီတို့ဇနီးမောင်နှံလည်းအရင်ပဲနောင်တရသွားတာပေါ့အဲ့ဒီတော့မှခရစ်မတ်ရဲ့အနှစ်သာရကိုနားလေသဘောပေါက်သွားတာပေါ့တူလေးတူမလေးတို့လည်းခရစ်မတ်ရဲ့အနှစ်သာရကိုနားလေသဘောပေါက်ကြပါစေလို့ဒေါ်လေးလက်လာဆူတောင်းလိုက်ပါရယ်ကွယ်တူလေးတူမလေးတို့ရေခရစ်မတ်အထူးဧည့်သည်ဆိုတဲ့ပုံပြင်လေးကိုနားတော်တဆင်းရင်ရှင်လန်းချမ်းမြေ့ကြပါစေကွယ်
ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြူလွာချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်စာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်။
တော်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။